တတ်သမနေ့ဆယ်ရက်မြောက်နေ့ကုန်သွားပြီ မနက်5မိနစ်9နာရီခွဲဆိုရင် ဒီတရားသင်တန်းပြီးဆုံးမယ် အဲ့တော့ဒီညမှာ ပြီးခဲ့တဲ့ဆယ်ရက်ကမှတ်သားဖြတ်ရှိခဲ့တာတွေကိုပြန်လည်သုံးသပ်ရအောင် ယန္နာ3ပါးကိုကိုယ်ွယ်စိက္ခာချင်းဖြင့်စခဲ့ကြတယ် ဗုဒ္ဓ၊ဓမ္မနဲ့သံဃာတို့ကိုကိုယ်ွယ်စိက္ခာချင်းဖြစ်တယ် ဒီလိုယန္နာ3ပါးမှာကိုယ်ွယ်စိက္ခာတယ်ဆိုတာကိုတချို့သူတွေစိတ်ထဲမှာအထင်မှားတတ်ကြတယ်။ဤသို့ပြုလုပ်ခြင်းဖြင့်ဘာသာတစ်ခုကနေနောက်တစ်ခုကိုပြောင်းတာမဟုတ်ဘူးဆိုတာကိုသေချာရှင်းပြခဲ့တယ်။စင်ကြယ်သောတရားဓမ္မဟာဘာသာရေးစည်းရုံးခြင်းများနဲ့ဘာမှမဆိုင်ဘူး။တရားဓမ္မဟာလောကတတစ်ခုလုံးနဲ့ဆိုင်သောအကျွင့်မဲ့သောတရားဖြစ်သည်။ တိုင်းကနာခွဲလိုက်တာနဲ့တရားဓမ္မရဲ့အမြတ်သာယတကိုးနဲ့စင်ကြယ်မှုတို့ဟာပျောက်ပြတ်သွားမယ်။ပြောင်းလဲတာဆိုလို့ဒုက္ခဆင်းရဲခြင်းကနေပျော်ရွှင်မှုတို့ပြောင်းခြင်းအနောက်ဖွဲ့များမှကျွတ်လွတ်ခြင်းတို့ပြောင်းခြင်းအဝိဇ္ဇာမှပညာတို့ပြောင်းလဲခြင်းတို့သာဖြစ်တယ်။ဒါတွေဟာလောကတတစ်ခုလုံးကောင်းဖို့အတွက်ဖြစ်သည်။ ဘာသာတစ်ခုကနေတစ်ခုသို့ပြောင်းလိုက်တဲ့လူတွေအတွက်သာမဟုတ်ဘူး။အဲ့တော့ဘာဖြစ်လို့ယန္နာ3ပါးကိုကိုးွယ်ရသလဲ။ဗုဒ္ဓကိုကိုကိုကိုကိုရပေးမှဖြစ်တယ်။တခြားဘယ်သူမှကိုကိုကာကွယ်မှုမပေးနိုင်ဘူး။လမ်းမှန်ကိုသာပြပေးနိုင်တယ်။ အဲ့တော့ဗုဒ္ဓကိုကိုးွယ်သည်ဖြစ်စေ၊သံဃာကိုကိုးွယ်သည်ဖြစ်စေ၊အမှန်တကယ်မှာတော့တရားဓမ္မကိုကိုးွယ်ခြင်းသာဖြစ်သည်။တရားဓမ္မမရှိဘဲနဲ့ဘယ်သူမှဗုဒ္ဓမဖြစ်နိုင်ဘူး။ဓမ္မမရှိရင်သံဃာလည်းမရှိဘူး။တရားဓမ္မမှာခိုင်မြဲသောသူမှသာလျှင်သံဃာဖြစ်သည်။ကိုထူးထောင်ထားသောတရားဓမ္မမျှသာလျှင်ကိုအတွက်ကာကွယ်မှုဖြစ်မယ်။ဗုဒ္ဓကလည်း သူဘယ်သူကိုမှကျွတ်လွတ်အောင်လုပ်ပေးလို့မရဘူးလို့သေချာဟောကြားခဲ့တယ်။ဘယ်သူကိုမှမကိုးကွယ်ပါနဲ့။မိမိကိုယ်တွင်မှရှိတဲ့ဓမ္မကိုသာကိုးကွယ်ပါတဲ့။ပင်လယ်မှာလေကုန်တိုင်းမိတဲ့သင်္ဘောတစ်စီးဟာခိုးကိုးစရာကျွန်းလိုတယ်။ကိုကိုကိုသာကိုခိုးကိုစရာကျွန်းပြုလုပ်ပါ။တရားဓမ္မကိုသာကိုခိုးကိုစရာကျွန်းပြုလုပ်ပါ။ တရားဓမ္မမှာခိုင်မြဲလာလေစိတ်ဟာလေပိုလုံခြုံခိုင်မြဲလေဖြစ်သည်။ဒါကိုနားလည်မှသာယန္တနာ3ပါးကိုကိုးွယ်သင့်သည်။ကိုယ်စစ်ပွဲကိုကိုကိုယ်တိုင်တိုက်ရမယ်။ကိုယ်ကယ်တင်မှုကိုကိုလုပ်ယူရမယ်။ကိုကမက္ကင်လန်းကိုစရှောက်တာနဲ့တဘာဝသဘောတရားအရဓမ္မအင်အားများကကိုယ်ကိုစတင်ကူညီပါလိမ့်မယ်။ ဖြစ်လာလိမ့်မယ်ဒီသဘောတရားကိုတဖြည်းဖြည်းနားလည်လာလိမ့်မယ်ဓမ္မကိုအားထုတ်သူကိုဓမ္မကကာကွယ်သည်တဲ့ဓမ္မလမ်းကြောင်းမှာတကယ်တိုးတက်မှုရှိမရှိဆိုတာကိုဘယ်လိုသိမလဲအင်တာအရေးကြီးသောရှားပါးသောအရေးအချင်းမျိုးရှိသည်တစ်ခုကမိမိအတွက်ဘာမှပြန်လည်မမျှော်ဘူးပဲနဲ့ သူများတွေကိုစတင်ကူညီလာသည်စေကံသည်အလုပ်သွေးပြုသည်ကိုယ်အတွက်အပြန်လာအားဖြင့်ဒါမှမမျှော်လင့်ဘူးလူများတွေကိုကူညီလိုက်ရတာကိုပင်ပီတိဖြစ်သည်ဒုတိယရည်အချင်းကတော့ကိုကတူဦးစီကအကူအညီရလိုက်လို့ရှိရင်ကျေးဇူးတိကျလာတယ်တရားဓမ္မမှာအခြေခံလာတာနဲ့ဒီကျေးဇူးတိတတ်သောစိတ်ဟာလည်းပုံမှန်ခိုင်မြဲလာသည် မြတ်စွာဘုရားကလည်းသတိညွတ်ရှင်ညာတော်ရပြီးနောက်အဆုံးရှိသောမေတ္တာကရုဏာဖြင့်တရားဓမ္မကိုဖြန့်ဝေခဲ့သည်ထို့ကြောင့်သာကျုပ်တို့ယနေ့ယခုဤတရားကိုရကြတာဖြစ်တယ်။ဒါကြောင့်ဂေါတမကိုအင်မတန်ကျေးဇူးတင်သည်သူကိုယ်တိုင်ဖြန့်ဝေသည်သာမကသူ့ရဲ့တပည့်ရင်းများကိုလည်းလှဲ့လဲပြီးလူအများကိုတရားပြခြင်းဖြင့်အလုပ်ကျွေးပြုရန်တိုက်တွန်းခဲ့သည် ကိုယ်အကျိုးအတွက်သာမဟုတ်ဘူးလူအများအကျိုးအတွက်ဖြစ်သည်ဗုဒ္ဓက တရားဓမ္မကိုဘာသာတစ်ခုအနေနဲ့လုံးဝမတည်ထောင်ခဲ့ဘူး။အကယ်၍သာသူ့နာမည်နဲ့ဘာသာထူထောင်ခဲ့ရင်တမ်းနဲ့မှုတနာရှိလို့သာဖြစ်တယ်။ဒါကြောင့်ဒီပုဂ္ဂိုလ်ဟာဗုဒ္ဓမဖြစ်နိုင်ဘူး။ငါမရှိတော့တဲ့ဒီနေ့မှလဲငါနာမည်နဲ့ဘုရားတဲကြ၊ကျောင်းတဲကြစသဖြင့်တမ်းနဲ့မှုရှိနေရင်သဗ္ဗညုတရှင်ညာတော်ရရှိသူမဖြစ်နိုင်ဘူး။လူများအကျွတ်တရားရကြပါစေဆိုတဲ့စိတ်စေတနာတစ်ခုပဲသူ့မှာရှိတယ်။အဲ့တော့တရားဓမ္မစစ်စစ်ကိုဘယ်လိုဖြန့်ဝေသလဲ။မိမိကတရားဓမ္မရဲ့စံပြအနေဖြင့်နေထိုင်ပြုမှုခြင်းဖြင့်ဖြန့်ဝေတာဖြစ်တယ်။တရားဓမ္မဤကောင်းမွန်သောအရေးအချင်းများအကြောင်းပြောဟောနေပြီသူအရေးချင်းများနဲ့ပြေဝအောင်မနေပါကဘယ်လိုလုပ်ပြီးတရားဖြန့်ဝေမလဲကိုနာမည်ကျော်ဖို့ဖြန့်ဝေတာမဟုတ်ဘူးဒီလိုနဲ့ပဲထက်သန်သောစိတ်ဓာတ်ဖြင့်ကိုကျိုးကိုစွန့်ပြီးဖြန့်ဝေခဲ့သောဆရာသမားများကြောင့်ကားစဉ်ရေးဆက်တရားဓမ္မဟာသက်စင်းပြန့်နှံ့ခဲ့သည်ယေရှုဖျားအားယေရှုဆက်တော်အနေဖြင့်မိမိတတ်နိုင်သည်၍ဒီတရားကိုဖြန့်ခဲ့ကြတာဖြစ်တယ်။လူအများအချွတ်တရားရအောင်လုပ်ခဲ့ကြတာဖြစ်တယ်။ဒီလိုနဲ့နှစ်ပေါင်း500လုံးလုံးအိန္ဒိယနိုင်ငံမှာဓမ္မအစစ်အမှန်တည်ရှိခဲ့တယ်။အဲ့ဒီနောက်ပိုင်းမှာအယောနှောတွေပါလာတယ်။တရားအားထုတ်တဲ့နေရာမှာယုဒာတွေမြင်လာတွေရောလာတယ်။ဘာသာရေးအခမ်းအနားများအရေးကြီးဟန်းများဖြင့်တရားဓမ္မဟာပျက်စီးလာသည်။အင်ရှင်နိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံမှာတဖြည်းဖြည်းပျောက်ပြက်လာသည်။ဒါပေမဲ့အိန္ဒိယနိုင်ငံများတို့ဒီတရားဓမ္မဟာပြန့်လာပြီးထိုနိုင်ငံများတွင်နောက်ထပ်နှစ်ပေါင်းများစွာစင်ကြယ်စွာထိန်းသိမ်းထားနိုင်ခဲ့သည်။တချိန်ကြတော့လေဘာသာရေးအခမ်းအနားများကသာလွှမ်းမိုးပြီးတရားစစ်စစ်ကပျောက်ပြတ်သွားသည်အိန္ဒိယနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံမှာတော့နှစ်ပေါင်း2500လုံးလုံးစစ်မှန်သောဓမ္မကိုဆရာကနေတပည့်ဆရာကနေတပည့်အစ်စ်တစ်စက်တင်းတင်းထားနိုင်ခဲ့သည်ဒါပေမဲ့ဒါကတော့လူအငယ်စုသာဖြစ်တယ်လူအများစုကတော့တခြားနိုင်ငံတွေမှာလိုပဲဘာသာရေးအခမ်းအနားများပူဇော်ပွဲများဖြင့်သာပြီးနေသည်အဲ့တော့ဒီအမည်မသိသောဆရာပေါင်းများစွာအပေါ်၌လူစွာကျေးဇူးတင်သည်သူတို့ထင်ထင်ထားခဲ့လို့ကိုယ်လည်းအခုတရားရတာဖြစ်တယ်တချို့သောသူတွေဟာကိုယ့်ကိုယ်ကိုတော့ဂေါတမဘုရားကိုကိုးကွယ်လို့ပြောနေပေမဲ့အလွန်ဆုံးသီလသမာဓိလောက်ပဲပွားများတယ်ပညာကလည်းစာအုပ်ဖတ်တဲ့အဆင့်ဆွေးနွေးတဲ့အဆင့်မှပဲရှိတယ်ဒါဟာဓမ္မအပြည့်အဝမဟုတ်ဘူးဒါပေမဲ့ဒါတွေဟာဘုရားသာသနာကွယ်တဲ့အချိန်မှလည်းရှိကြတယ်ဘာဝနာမာယပညာကိုယ်တွေ့ပညာကသာလျှင်ဘုရားရဲ့ထူးခြားတဲ့သင်ကြားမှုဖြစ်တယ်ဆရာလက်ထက်တုန်းကလည်းတခြားဆရာတွေအများကြီးရှိတယ်။အကျွတ်တရားရအောင်လုပ်ရမယ်လို့ဟောကြတာပဲ။ဒါပေမဲ့ဘယ်လိုအကျွတ်တရားရအောင်လုပ်ရမယ်ဆိုတဲ့နေရာမှာကြွားချားတယ်။ကိုယ်တိုင်အားထုတ်တဲ့နည်းမမှန်လို့ရှိရင်ဒါဟာဗုဒ္ဓရဲ့သင်ကြားမှုမဟုတ်ဘူး။ဖျားရှိခိုးတဲ့အခါမှာဂေါတမတူဦးကြီးကိုရှိခိုးတာမဟုတ်ဘူး။ဗုဒ္ဓတွေအားလုံးကိုအယုအသေးပေးတာဖြစ်တယ်။ဆရာသမားအားလုံးကိုအယုအသေးပေးတာဖြစ်တယ်ကိတ္တတဂေါတမဘုရားဖြစ်တဲ့အခါမှာဘယ်သူကိုမှယေရှုဆက်เสียမလိုပေမဲ့သူ့စိတ်ထဲမှာတော့ယေရှုတရားဟာအင်မတန်ပြင်းပြတယ်ဒါကြောင့်ဘယ်သူကိုငါစကူညီရမလဲလို့သုံးသပ်လိုက်တော့သူ့ကိုတမာတိရအောင်သင်ကြားပေးခဲ့တဲ့ဆရာနှုတ်ကိုသတိရတယ်အင်းရှင်မင်းသားအင်းတော်ရှင်ဘဝကိုဆွံ့လွတ်ခဲ့တုန်းကလည်း မိမနဲ့ရန်ဖြစ်လို့လည်းမဟုတ်ဘူးမိဘနဲ့မတည့်လို့လည်းမဟုတ်ဘူးစီးစဉ်ကုန်ခန်းလို့လည်းမဟုတ်ဘူးတခြားဘယ်နည်းနဲ့မှဒုက္ခရောက်လို့လည်းမဟုတ်ဘူးအမှန်တရားကိုရှာဖွေရအတွက်တောထွက်လာတာဖြစ်တယ်။ဘာဖြစ်လို့လူအများကဒုက္ခဆင်းရဲခြင်းဖြစ်ကြရတယ်လဲဆိုတာကိုရှာဖွေဖို့ဖြစ်တယ်။အကြောင်းမရှိပဲသူ့အလိုလိုဖြစ်နေကြရင်တော့အဖြေရှာလို့ရမှာမဟုတ်ဘူး။ဒါပေမဲ့အကြောင်းရှိလို့ရှိရင်တော့ဒီအကြောင်းကိုဖျောက်ဖျက်လို့ရတဲ့နည်းရှိရမယ်။ဒါဆိုရင်အချွတ်တရားရကြမှာပဲဆိုပြီးဇင်းမြစ်အကြောင်းရင်းကိုရှာဖို့တောထွက်ခဲ့တာဖြစ်တယ်။ဘုရားအလောင်းဟာဒီအမျိုးစုံကိုတွေ့ခဲ့တယ်။တချို့လူတွေဟာဂင်္ဂာမြစ်ထဲမှာလေပင်အထိမြုပ်အောင်ရပ်ပြီးငါရဲ့အကုသိုလ်တွေကိုဂင်္ဂာမြစ်ရေနဲ့ဆစ်ပစ်လိုက်ပြီးဆိုတာမျိုးလည်းတွေ့ခဲ့တယ်။တချို့ကတော့ငါပြုလုပ်ခဲ့တဲ့အကုသိုလ်တွေကြောင့်ငါဟာတိရိစ္ဆာန်ဘဝတွေရောက်အောင်မှာပဲ။ဒါကြောင့်ဒီဘဝမှာပဲဘုရားကျွေးဆက်လိုက်ရင်ပြီးတာပဲဆိုပြီးတိရိစ္ဆာန်လိုနှစ်နှစ်၊သုံးနှစ်၊လေးနှစ်စသဖြင့်နေမဲဆိုပြီးလေးဘက်သွားတယ်အစာစားရင်လည်းလက်မသုံးဘဲတစက်နဲ့ပဲစားတယ်ဒီလိုနဲ့မဟုတ်တာတွေလုပ်နေတဲ့လူတွေလည်းတွေ့ခဲ့တယ်ဒီလိုလှုပ်ခြင်းအပြင်တည်ရင်နတ်ပြည်ရောက်မယ်လို့ယုံတဲ့လူကရှိသေးတယ်ဒါတွေကိုဂေါတမကလုံးဝစိတ်မဝင်စားဘူးအာလကလံဆိုတာကတော့သမာဓိသင်ပေးတဲ့ဆရာဖြစ်တယ်ဆံကုန်းစစ်အထိရောက်အောင်ကျင့်ခဲ့တယ်။ဒါပေမဲ့လည်းသူမကျေနပ်သေးဘူး။နောက်ပါရှိသေးလဲလို့မေးတော့သူ့ဆရာကငါတတ်တာတော့ဒါအကုန်ပဲ။ငင်လဲတော်ပြီပေါ့။တခြားဘာထက်ရှာနေအောင်မှလဲ။ငါစီမှာပဲနေပြီးတခြားလူတွေကိုဇံရအောင်သင်ပေးဖို့နှင်းကိုငါဆရာခန့်မယ်။ဒါပေမဲ့လည်းဘုရားအလောင်းကစိတ်မဝင်စားဘူး။ငါကိုယ်တိုင်အချက်တရားမရပဲတခြားလူတွေကိုဘယ်လိုကူညီနိုင်မလဲတဲ့စိတ်ထဲမှာတတ်မဲ့မှုအစအနလေးရှိနေသေးသည်၍ငါဟာအချက်တရားမရနိုင်သေးဘူးတဲ့အဲ့တော့အာလကလံကဥဒဂရံပုတ္တုဆိုတဲ့နတ်ဆရာတဦးစီကိုလွှတ်လိုက်တယ်ဒီဆရာကဇန်၈ဆင့်အထိရောက်အောင်သင်ပေးတော့ခုနှစ်ရက်နဲ့ဇန်၈ဆင့်အထိရောက်လာတယ်ဖျားဖြစ်တဲ့အခါမှာဒီဆရာနှုတ်ကိုကြည်ရပြီးဘယ်ရောက်နေလဲလို့ကြည့်လိုက်တော့ပထမဆရာကတော့ပြီးခဲ့တဲ့တစ်ပတ်ကသေသွားတယ်။ဒုတိယဆရာကမင်းများကပဲသေသွားတယ်ဆိုတာကိုသိရတယ်။နှုတ်စလုံးဟာအာယူပပြမလောကသို့ရောက်ရှိနေကြတာတွေ့ရတယ်။ဒီဆရာနှုတ်စီကနေထွက်လာပြီးနောက်ဖျားအလောင်းဟာတချို့လူတွေကျင့်သုံးတဲ့နည်းဖြစ်တဲ့ကိုယ်ကိုယ်ကိုညှင်းပန်းနှိပ်စက်တဲ့တစ်ဖက်စွန်းနည်းကိုကျင့်ခဲ့တယ်။ဒါမှကိုယ်ထဲကယုံညံ့မှုများကိုဖျောက်ဖျက်နိုင်တယ်လို့ယုံကြည်ကြတယ်။ဒါနဲ့အစာငတ်ခံပြီးအယိုးပေါ်အရည်တင်ဖြစ်တဲ့အထိအားထုတ်လဲအချွတ်တရားမရဘူး။ဒါနဲ့ခွန်အားပြန်ဖြည့်ဖြူအောင်ဆိုပြီးအစာပြန်စားတော့သူနဲ့အတူ၆နှစ်လုံးလုံးတရားအားထုတ်ရင်းသူ့ကိုအလုအကျွေးပြုခဲ့တဲ့ဒီဇဝက်ကြီး၅ဦးကဒီလူတော့စိတ်ထက်မကြန့်ခိုင်ဘူးဘုရားဖြစ်မဲ့လူမဟုတ်ဘူးဆိုပြီးထားခဲ့ပြီးထွက်သွားကြတယ်ဒါပေမဲ့လည်းဘုရားဖြစ်တဲ့အခါမှာသူတို့ကိုတတိရတယ်သူတို့အပေါ်မှာလည်းအမတန်ကျေးဇူးတင်တဲ့အတွက်သူတို့ရောက်နေတဲ့ဗာရာဏသီပြည်အထီးလိုက်ပြီးဓမ္မစကြာတရားဟောတော်မူတယ်အဲ့တော့မြတ်စွာဘုရားကသူ့ရဲ့ပတ်ပတ်လည်းမှာမေတ္တာကရုဏာကွန်ချာကိုဖြန့်တော်မူတယ်ဒါပါဘူးဆိုလိုတာလေ။ဘုရားဖြစ်ဖို့အတွက်အချင်းအင်မတန်ကြတယ်။ပါရမီတွေဖြည့်ရတယ်။ပါရမီဖြည့်နေတဲ့ဘဝတွေမှာဒီပုဂ္ဂိုလ်ကိုကူညီခဲ့တဲ့လူဘယ်သူပဲဖြစ်ဖြစ်ဟာဒီပုဂ္ဂိုလ်ဘုရားဖြစ်မဲ့ဘဝမှာသူလူလဲလူဘဝမှာမွေးတယ်။ဒါတွေမကဘူး။ဒီပုဂ္ဂိုလ်နဲ့အနည်းအနားမှာပဲလာမွေးကြတယ်။ဒါတန်လိုက်ဆွဲအားလို့ပဲတဲ့။မနေ့တိုင်းမှာဘုရားသခင်ဟာအရင်ဘဝတွေတုန်းကသူ့ကိုဗယ်နည်းနဲ့ပဲဖြစ်ဖြစ်ကူညီခဲ့တဲ့သူတွေအခုဘယ်မှာရှိနေတယ်ဆိုတာကိုရှာပြီးတွားရောက်တရားဟောတဲ့အတွက်သူတို့အကျွတ်တရားရကြတယ်ရှင်သာရိပုတ္တရာဟာလည်းအိမ်တော်ရှင်ဘဝကိုဆွံ့လို့ပြီးတရားအားထုတ်နေတဲ့အခါမှာအမြင့်ဆုံးခံကြွရင်းနဲ့ ရတဂီရီမြို့ထဲမှာယဟန်တစ်ပါးကိုတွေ့တယ်။သူ့လိုပဲစွန့်ခံကြွတဲ့ယဟန်ဖြစ်တယ်။ဒီယဟန်ရဲ့မျက်နှာဟာအင်မတန်ကြည်လင်နဲ့အေးချမ်းနဲ့အကျွတ်တရားရပြီသူမှန်သိတာလေ။ဒါနဲ့ဒီယဟန်ကိုသွားမေးတယ်။သင်ကိုတရားပြပေးတဲ့သင်ရဲ့ဆရာဟာဘသူလဲလို့မေးတော့ဒီယဟန်ကလည်းမြတ်စွာဘုရားထံကိုညွှန်လိုက်တယ်။မြတ်စွာဘုရားနဲ့တွေ့ပြီး14ရက်မှပဲရှင်သာရိပုတ္တရာဟာအရဟတ်ဖြစ်လာတယ်။ရှင်သာရိပုတ္တရာဟာသူ့ကိုမြတ်စွာဘုရားထံကိုညွှန်လိုက်တဲ့ဒီယဟန်ကြီးပေါ်မှာအင်မတန်ကျေးဇူးတင်တယ်။ဒါကြောင့်ညအတိုင်းမအိတ်ခင်မှာဒီယဟန်ကြီးပြန်မလဲဆိုတာကိုကြည့်ပြီးရှိတဲ့အရက်ဖက်ကိုလှည့်ဥသုံးကျင်ချပြီးမှအဲ့ဒီအရက်ဖက်ကိုခေါင်းပြုတ်ပြီးမှအိတ်တယ်။သူ့ကိုဘုရားစီကိုညွှန်လိုက်တာဒီအတွက်ကျေးဇူးတင်လို့မဆုံးဖြစ်နေတယ်။အဲ့တော့လူတယောက်ဟာတရားဓမ္မမှာတကယ်တိုးတက်မှုရှိတယ်မရှိဘူးဆိုတာကိုသိရအောင်တိုင်းတဲ့ဂိုက်တန်ကတော့ယေရှုသိတတ်ခြင်းနဲ့တရားသူများကိုဘာမှအပြန်အလှန်အားဖြင့်မမျှော်ဘူးပဲကူညီလှုပ်ကြွေးခြင်းလို့ဖြစ်တယ်။ဘာသာပြောင်းတာမပြောင်းတာဟာလုံးဝအရေးမကြီးဘူး။ကိုယ့်ကိုယ်ကိုခေါ်ခြင်းသာခေါ်နာမည်တွေဟာကိုယ့်အတွက်အခောက်အကူမပြုဘူး။မနေ့ဖန်ကိုကဘာပေါ်မှာရှိတဲ့လူတွေအားလုံးကိုကိုကိုဗုဒ္ဓဘာသာလို့ခေါ်ခြင်းခေါ်နာမည်ကြောင်းရုံနဲ့တော့ဘာမှမထူဘူးဒါပေမဲ့တူဦးတယောက်แท้ပင်ဖြစ်စေစာပြီးသီလတမာတိပညာကျင့်ကြံအားထုတ်တာနဲ့တော့ထိုလူအတွက်လည်းအကူအညီဖြစ်တယ်ကျန်တဲ့လူတွေအတွက်လည်းသူ့စီကနေတဆင့်အကူအညီရကြမယ်တင်တဲ့အစမှာငါးပါးတိလခံယူခဲ့ကြတယ်။ဒါဟာတိတ်အရေးကြီးပါလေ။သီလဟာအခြေခံအုတ်မြစ်ဖြစ်တယ်။သီလခံလို့မှသမာဓိနဲ့ပညာတို့ကိုထူထောင်နိုင်မယ်။ကိုယ်ခန္ဓာအတွင်း၌သာယာသောဒုက္ခဝေဒနာများကိုခံစားရခြင်းဟာစိတ်ကိုဖြူစင်အောင်ဖြူလုပ်ခြင်းနဲ့ဘာမှမဆိုင်ဘူး။စိတ်ကိုတကယ်ဖြူစင်အောင်ဖြူလုပ်ခြင်းရင်သီလဟာခံလို့ရမယ်။တရားအားထုတ်တယ်ဆိုတာကမိမိအတွင်း၌ရှိသောအမှန်တရားကိုစူးစမ်းလေ့လာတာဖြစ်တယ်။ဒီလိုလေ့လာဖို့အတွက်ဟာသီလဟာခံလို့ရမယ်။ပင်လယ်အောက်ခြေမှာရေနံရှာဖွေတူးတဲ့အခါမှာခိုင်းသိပ်ကြီးနေရင်တူးလို့မရဘူး။ထုံနည်းတူပဲခိုင်းသိပ်ကြီးနေရင်အတွင်းမှာရှိတဲ့အမှန်တရားကိုရှာလို့မရဘူး။ငါးပါးတိလချိုးဖောက်ဖို့ဆိုတာကလည်းစိတ်ထဲမှာလှိုင်းတွေအင်မတန်ကြီးရမယ်။ရေလှိုင်းတွေကအမြဲရှိနေမှာပဲ။အတွေးတွေကအမြဲရှိနေမှာပဲ။ရုံညံ့မှုတွေကအမြဲရှိနေမှာပဲ။ဒါပေမဲ့လှိုင်းမကြီးဖို့လိုတယ်။ဒါကြောင့်ငါးပါးတိလကိုထိန်းရမယ်။ဒါမလုံးချုံလို့ရှိရင်ကောင်းမွန်သောသမာဓိမရဘူး။တမဲမှုတစ်ခုခုပေါ်မှာမူတည်ပြီးတော့၎င်း၊ယောချမုန်တည်မှုတစ်ခုခုပေါ်မှာမူတည်၍တော့၎င်း၊စိတ်ကူးတစ်ခုခုအပေါ်၌တော့၎င်းမူတည်ပြီးစိတ်ကိုစူးစိုက်အောင်လုပ်နိုင်တယ်။ဒါပေမဲ့သမာသမာဓိဖြစ်ဖို့အတွက်ကတော့သီလဟာလုံးဝအရေးကြီးတယ်။စိတ်မထိန်နိုင်ရင်သီလကိုမထိန်နိုင်ဘူး။သီလမကောင်းရင်လည်းစိတ်ကိုကောင်းမွန်မှန်ကန်အောင်မထိန်နိုင်ဘူး။အဲ့တော့ဘယ်ဟာကိုအရင်ရအောင်လုပ်ရမလဲဒီလိုတရားသင်တန်းမျိုးကိုလာတဲ့အခါမှာသီလနဲ့ထိန်းရလွယ်တယ်ဒါကြောင့်တမာတိကိုလည်းထူထောင်ရတာလွယ်တယ်ဒီတမာတိကနောင်မှသီလကိုထိန်းတဲ့အခါမှာအခုညီသေးလိမ့်မယ်အဲ့တော့ယန္နာသုံးပါးထံကိုမိမိကိုယ်ကိုအနှင်းတယ်ဆိုတာကလည်းဒီလူတူတူယောက်ထံတို့ဒီကမ္မထံဆရာထံတို့အနှင်းတာမဟုတ်ဘူးဒီဝိပဿနာတရားပွားများအားထုတ်ဤထံ၌မိမိကိုယ်ကိုအနှင်းတာဖြစ်တယ်ကိုယ်ကိုယ်တိုင်အားထုတ်ရမယ်ဘယ်လူတူတယောက်ကမှအကျွတ်တရားရအောင်လုပ်ပေးမှာမဟုတ်ဘူးဤလမ်းပဲပြနိုင်တယ်ဒါကြောင့်အရင်ကဗာနီးတွေကိုပဲသုံးခဲ့တဲ့စဉ်ဒီဆယ်ရက်မှာတော့ဒီမှာသင်တဲ့အတိုင်းလိုက်နာပြီးဒီနည်းကိုစိတ်ချလက်ချစမ်းကြည့်ပါဒီဆယ်ရဲ့ပြင်းရင်ကြိုက်တာလုံးနိုင်တယ် တရားဓမ္မဟာဒေသင်္ကန်းသူသင်္ကန်းသားကိုမှဆရာတဦးတယောက်ရဲ့လက်အုပ်ထဲမှာထင်ရောင်ထင်မားနဲ့မိမနေစေဘူး။ကိုယ်တိုင်ကိုယ်ဆရာဖြစ်သည်။တရားဓမ္မသာလျှင်ကိုယ်ဆရာဖြစ်သည်။ကိုယ်ကိုယ်ကိုအားကိုးခြင်းဟာတရားဓမ္မ၏အရေးအချင်းတစ်ခုဖြစ်သည်။တရားထိုင်ဤအမျိုးမျိုးကိုမယောမနှောပါနှင့်ဒီတရားအားထုတ်ဤဟာအပေါ်ယံအစစ်၌ဒုက္ခချမ်းသာရဖို့အတွက်သာမဟုတ်ဘူး။စိတ်ရဲ့အတွင်းအနှစ်ဆုံးအဆင့်သို့သွားပြီးယုံညံ့မှုတို့၏စိတ်မြစ်ကိုထုတ်ပြတဲ့နည်းဖြစ်တယ်။ဤအမျိုးမျိုးကိုယောနှောပါကကိုယ့်ကိုဒုက္ခရောက်စေနိုင်ပါလေ။ဒီဆယ်ရက်ပြီးတဲ့အခါမှာကိုယ့်အတွက်အကျိုးမရှိဘူးထင်ရင်လက်မခံရုံပဲရှိတယ်။အဲ့တော့ဒီသင်္ကန်းမှာစိတ်ကမ်းများကိုလည်းတရားလိုက်နာဖို့အရေးကြီးတယ်။ဆယ်ရက်ဟာအင်မတန်တူတောင်းတဲ့အချိန်ဖြစ်တယ်။ဒီအချိန်အတွင်းမှာဤကဲ့သို့မျက်ဆိုင်သောခွဲစိတ်မှုမျိုးကိုဖြစ်ဖို့အတွက်စက်တိုက်အားထုတ်ရမယ်။ဒါကြောင့်အချိန်စိတ်ကမ်းများကိုလိုက်နာရမယ်။သင်္ကန်းသူသင်္ကန်းသားအသက်တယောက်အနေနဲ့ကတော့စိတ်ကမ်းတွေများလိုက်တာကြောင်းတက်နေတာကျနေတာပဲလို့စိတ်တူမိမယ်။ဒါပေမဲ့ now တော့ဒါဟာကိုယ်ကောင်းမှုအတွက်သာဖြစ်တယ်ဆိုတာကိုသိလာမယ်။စတင်အားထုတ်တဲ့အခါမှာပထမ3ရက်ကအာနာပါနလုပ်ကြတယ်။4ရက်နေ့မှဝိပဿနာတို့ခုပြီးခံစားမှုဝေဒနာများကိုရှုတယ်။အာနာပါနလုပ်တဲ့အခါမှာသိချာနားလည်ရမှာကငြိုးသဘာဝအတိုင်းဖြစ်ပေါ်တဲ့ထွက်သက်ဝင်သက်ကိုသာရှုမှတ်ရမယ်။အသက်ကိုလုံးဝပြောင်းလဲခြင်းထိန်းချုပ်ခြင်းမပြုလုပ်ရဘူး။အာနာပါနအားထုတ်ရခြင်းအကြောင်းရင်းကကိုယ့်ကိုယ်တွင်ရှိအမှန်တရားကိုရှာဖွေတာဖြစ်တဲ့အတွက်သဘာဝအတိုင်းဖြစ်ပေါ်နေတဲ့အချင်းအရာတွေကိုသာအရှိကိုအရှိအတိုင်းမှတ်ရမယ်။အတုအယောင်ကိုရှုမှတ်လို့မရဘူး။သဘာဝထွက်သက်ဝင်သက်ကိုမှတ်လို့မရတဲ့သူများအဖို့အသက်ကိုခက်လေးလေးခက်ပြင်းပြင်းလေးခဏရှူနိုင်တယ်။ဒါပေမဲ့အချိန်မှာတော့သဘာဝထွက်သက်ဝင်သက်ကိုမှတ်ရမှာပဲ။အသက်ဟာနှီးနေလား၊မြန်နေလား၊တိမ်နေလား၊နဲ့နေလားဆိုတာကိုသိနေရမယ်။မျက်စိနှိပ်ထိုင်ပြီးတိတ်ဆိတ်စွာတရားမှတ်နေတဲ့အခါမှာကိုယ်ပေါ်မှာသိတာထင်ရှားဆုံးဖြစ်ပေါ်နေတာကထွက်သက်ဝင်သက်ဖြစ်တယ်။ဒါကိုရှုမှတ်ရင်းကနေခံစားမှုဝေဒနာများကိုခံစားရတဲ့အဆင့်ကိုရောက်လာတယ်။တခုခုယူဆိုခြင်းစိတ်ထဲမှာထင်မြင်ခြင်းများရောနှောပါကစိတ်ဟာတင်းငြိမ်ဆူးချလာနိုင်တယ်။ဒါပေမဲ့ဒါဟာလမ်းလွဲသွားပြီ။လမ်းမှန်ကသမာဓိရရန်တစ်ခုတည်းမဟုတ်ဘူး။ကိုယ်တွင်ရှိအဖြစ်မှန်ကိုရှာဖွေတာဖြစ်တယ်။တဘာဝထွက်သက်ဝင်သက်ကိုရှုရင်းနဲ့စိတ်ကလွင့်သွားရင်ဒါကိုလက်ခံလိုက်ပြီးပြန်စရုံပဲ။စိတ်ညစ်စရာစိတ်တက်ကြစရာမလိုဘူး။ဖြစ်နေတာမှန်သမျှကိုရှုမှတ်နေရုံပဲ။စိတ်ရှိရှိနဲ့ဆက်လက်ကြိုးစားရမယ်။တဘာဝအချင်းအရာတက်တက်ကိုသာရှုမှတ်မှလောကတစ်ခုလုံးရှိလူအလုံးအတွက်လက်ခံနိုင်စရာဖြစ်မယ်။အယောအနောတစ်ခုခုဘာပဲဖြစ်ဖြစ်ဝင်လာတာနဲ့ဒါဟာခိုင်းခဏခွဲတာဖြစ်သွားနိုင်တယ်။ပုဂ္ဂိုလ်တဦးတယောက်ရဲ့ပုံပန်းသဏ္ဍာန်ကိုစိတ်ထဲမှာထင်မြင်ရမယ်ဆိုလို့ရှိရင်ဒီလူကိုကိုးကွယ်တဲ့သူများအတွက်သာဖြစ်သွားမယ်။တချို့ကမေးတယ်အသက်ရှူရင်းနဲ့အတူဝင်နေထွက်တယ်လို့စိတ်ထဲမှာလိုက်ယူလို့မရဘူးလားတဲ့။မရဘူးဘာဖြစ်လို့လဲဆိုတော့ဒီလိုလိုက်ရွတ်ရင်းတဲ့အချိန်မှာအသက်ကဘာလုပ်နေတယ်ဆိုတာကိုမေ့ပြီးဝင်နေထွက်တယ်ဝင်နေထွက်တယ်ဆိုတာကိုပဲရွတ်နေမိမယ်တင့်နှစ်တင့်နှစ်ဆိုပြီးရွတ်လဲဒီလိုပဲဖြစ်မှာပဲထွက်တဲ့ဝင်တဲ့နဲ့ခံစားမှုဝေဒနာများဟာစိတ်အတွင်းထဲမှာရှိတဲ့ယုံညံ့မှုများကိုဖယ်ထုတ်ဖြစ်တဲ့နေရာမှာတုံးတဲ့လည်းနဲ့ကြိယာများဖြစ်သည်သူတို့ကိုအဆက်မပြတ်သိနေဖို့လိုတယ်။တမာရီတစ်ခုတည်းကိုထူထောင်နေုံနဲ့မပြေးဘူး စကလုံးမန္တရာတစ်ခုခုကိုစိတ်ထဲမှာရွတ်တဲ့အခါမှာတချို့စကလုံးများဟာထင်ရှားသိသာသောတုန်ခါမှုများကိုဖြစ်ပေါ်စေသည်ဘလိုစကလုံးများလဲဆိုလို့ရှိရင် on in ring cling ဒီတုန်ခါမှုများဟာသဘာဝအတိုင်းဖြစ်ပေါ်သောတုန်ခါမှုများမဟုတ်ဘူးအတုများဖြစ်သည်ဒါတွေကိုစိတ်ထဲမှာရွတ်ဆိုခြင်းအပြင်ဖြစ်ပေါ်လာသောတုန်ခါမှုများဟာစိတ်ရဲ့အပေါ်ယံမှာဖုံးအုပ်နေပြီးအတော်တန်တော့ကာကွယ်မှုပေးမယ်။ဒါပေမဲ့ဒီထက်ပိုပြီးလေးလေးနက်နက်ရှုမှတ်လို့မရတော့ဘူး။ကိုယ်တွင်းရှိအမှန်တရားကိုရှုလို့မရတော့ဘူး။ကိုယ်စိတ်ထဲမှာဘာတွေဖြစ်ပေါ်ရင်ကိုယ့်ကိုယ်ပေါ်မှာလည်းဘာခံစားမှုဝေဒနာတွေဖြစ်ပေါ်တယ်ဆိုတာကိုကိုယ်ကိုယ်တိုင်ရှာဖွေသိရှိရမယ်။အပြင်ကအတုအယောင်တုံခါမှုများဖြင့်ဖုံးနေလို့ရှိရင်ကိုယ်အတွင်းမှာရှိတဲ့ယုံညံ့မှုများကဘယ်လိုတုံခါမှုများဝေဒနာများကိုဖြစ်ပေါ်စေတယ်ဆိုတာကိုမသိဘဲနေမယ်ကိုယ်တုတ်တက်မှုအတွေ့အတားဆီးဖြစ်နေမယ်စိတ်ထဲမှာစကားပြောခြင်းနဲ့အလေအကျင့်ဟာလူတိုင်းမှာရှိတယ်ဝိပဿနာအားထုတ်နေတဲ့အခါမှာတောင်နာရင်နာတယ်နာတယ်ရရင်ရတယ်ရတယ်စသဖြင့်ရွတ်ဆိုခြင်းနေတာပဲအနိစ္စဒုက္ခအနတ္တာဆိုတဲ့စကားလုံးများကိုမကြာခဏနားလည်မှုအပြည့်အဝဖြင့်ရွတ်ပါကအကျိုးရှိပါတယ်ဒါပေမဲ့တခြားစကားလုံးများရတယ်နာတယ်ထုံတယ်စသဖြင့်ဘာကိုပဲရွတ်ရွတ်အကျိုးလုံးဝမရှိပါဘူးအနေစာအနေစာဆိုပြီးစက်တိုက်ရွတ်ဆိုနေတာလဲအလကားပဲအနေစာကိုမကြာခဏရွတ်ဆိုတဲ့အခါမှာအနေစာသဘောကိုသေချာစွာနားလည်သဘောပေါက်ရမယ်ဒီပုံမှာကိုကထပ်ပြီးပုံပန်းတံတစ်ခုကိုတရားမှတ်ရင်းထင်မြင်နေလို့ရှိရင်ဒီအဖြစ်မှမဟုတ်တဲ့ကိုဖန်ဆင်းထားတဲ့အတုအယောင်ကိုပါကြောက်ပြက်အောင်တစ်ခါရှုမှတ်ရအောင်မယ်မလို့အဖဲအလုပ်ပို့တယ်ကိုကိုလည်းဘယ်လိုမှထောက်အကူပြုမှာမဟုတ်ဘူးအဲ့တော့ဘာအတူအယောင်မှမရောတော့ပဲတဘာဝအတိုင်းဖြစ်ပေါ်လာသည်။ကိုခံစားမှုဝေဒနာအစ်စ်မှရှုမှတ်ရုံပဲဒီခံစားမှုဝေဒနာတွေဟာဘာကြောင့်ဒီလောက်ရေးကြီးလဲဆိုရင်ဘာတုံ့ပြန်မှုမဆိုဝေဒနာအပေါ်မှာတုံ့ပြန်တာဖြစ်တယ်အပေါ်ရမှာတော့ကိုယ်ဟာအပြင်ကအရာတစ်ခုကိုတုံ့ပြန်နေတယ်လို့ထင်ရတယ်။တကယ်တမ်းအဖြစ်မှန်ကတော့အပြင်ကအာယုံတစ်ခုခုနဲ့လာထိတွေ့တဲ့အခါမှာသိမှုကိုစင်ညာကတံပိုးဖြတ်ပေးလိုက်လို့သာလျင်ဝေဒနာဟာဒုက္ခသို့မဟုတ်ဒုက္ခဝေဒနာဖြစ်လာပြီးတုံ့ပြန်မှုဖြစ်ပေါ်လာသည်။တမဲ့မှုယဉ်ရှာမုန်းတိမှုဟုသောတုံ့ပြန်မှုအလုံးဟာဝေဒနာပေါ်မှာမူတည်သည်။ဝေဒနာပစ္စယတဏှာတဲ့ဒါဟာဗုဒ္ဓရဲ့တွေးရှိမှုဖြစ်တယ်ဇင်းမြင့်အကြောင်းရင်းဖြစ်တဲ့ဝေဒနာကိုမလွတ်တမ်းရှုမှတ်နိုင်ရမယ်ပေါ်လာသည့်ဝေဒနာတွေကိုဥပက္ခာဖြင့်ရှုနိုင်ရင်ယုံညံ့မှုများလည်းတလွာပြီးတလွာပျောက်ပြတ်သွားမှာပဲလောဘတွေဒေါသတွေရာဂတွေနည်းလာတာကိုကိုယ်တွေ့တွေ့ရမယ်တရားထိုင်နည်းတစ်မျိုးကနေတစ်မျိုးကိုတစ်ချိန်လုံးပြောင်းမနေနဲ့ကိုယ့်အတွက်တကယ်အထောက်အကူပြုတဲ့နည်းကိုရွေးပြီးသိကြအားထုတ်ပါဒီနည်းဟာလေးလေးနက်နက်ကျင့်ရမယ့်နည်းဖြစ်တယ်အချွတ်တရားရရန်ဖြစ်တယ်လူဘဝမှာသာအားထုတ်လို့ရတယ်တိရစ္ဆာန်ဘဝမှာတရားအားထုတ်လို့မရဘူးဒီအခွင့်အရေးကိုကောင်းစွာအသုံးချပါကျောင်းမှာမြန်မာနိုင်ငံမှာမွေးတဲ့အတွက်အင်မတန်ကံကောင်းပါတယ်။ဘိုးဘွားများကအိန္ဒိယကလာပြီးမြန်မာပြည်မှာအခြေချကြတဲ့အတွက်ကျုပ်ဖို့အင်မတန်ကံကောင်းပါတယ်။စီးပွားရေးမိသားစုမှာမွေးလာပြီးတိတတ်တဲ့အရွယ်ကလေးကပိုက်ဆံရှာဖို့ဟာအရေးကြီးဆုံးဆိုတာကိုတတ်သိလာတယ်။လူငယ်ဘဝနဲ့လည်းကောလိပ်တို့ယူနီဗာစီတီတို့မသွားဘူး။မွေးရှာဖို့ပဲလုံးပန်းခဲ့တယ် ဒီလိုအယူဘဝမျိုးကိုနေလာခဲ့ပြီးအသက်အစိတ်မတိုင်ခင်မှာကိုတော်တော်ချမ်းသာနေပြီ။တကယ်လို့သာကိုကိုယ်တိုင်မချမ်းသာခဲ့လို့ရှိရင်စိတ်ထဲမှာချမ်းသာတဲ့လူတွေဟာတော့အင်မတန်စိတ်လဲပျော်ရွှင်ကြမှာပဲလို့ထင်မိမယ်။အခုတော့ပိုက်ဆံရှိလေဒုက္ခဆင်းရဲခြင်းများနဲ့ကြုံရတာပဲဆိုတာကောင်းကောင်းသိခဲ့ရတယ်။တရားဓမ္မကိုမသိနားမလဲရင်ဒုက္ခဆင်းရဲခြင်းပဲဖြစ်နေမှာပဲ။ပိုက်ဆံချမ်းသာတဲ့အတွက်ပတ်ဝန်းကျင်အတိုင်းအဝိုင်းထဲမှာအင်မတန်အရေးပါအရာရောက်ပြီးအဖွဲ့အစည်းအမျိုးမျိုးရဲ့ဥက္ကဋ္ဌအစသဖြင့်ဖြစ်ခဲ့တယ်။ဒါကြောင့်ငါဟာအင်မတန်အရေးကြီးတဲ့လူဆိုပြီးအတ္တဆွဲလည်းအင်မတန်ကြီးခဲ့တယ်။ချမ်းသာတဲ့အလျောက်အလူအတန်းများလည်းပေးနိုင်ပြီးငါဟာအင်မတန်ဘာသာရေးကိုင်းချိုင်းတဲ့လူဆိုပြီးငါဆွဲပြင်းပြပြန်ရော။စိတ်ထဲမှာလည်းတင်မှမှုများဖြစ်ပေါ်လာပြီးခေါင်းကိုက်တဲ့ယောဂါဆွဲကတ်ခဲ့တယ်။နှစ်ပတ်တစ်ခါလောက်ပြင်းစွာခေါင်းကိုက်ပြီးဘာနဲ့မှကုလို့မရဘူး။ဒီယောဂါဆွဲကတ်ခဲ့တာလဲအင်မတန်ကံကောင်းတယ်။ဆရာဝန်တွေကလက်လျှော်ပြီးနှစ်ပတ်တစ်ခါမော်ဖီးယားကထိုးပေးကြတယ်။ဒီလိုနဲ့9နှစ်လောက်ကြာခဲ့တဲ့အခါမှာတော့ဆရာဝန်တဦးကခင်ဗျားတော့မော်ဖီးယားဆွဲတဲ့ယောဂါဖြစ်တော့မှာပဲ။ခင်ဗျားစီးပွားရေးကိစ္စတွေနဲ့နိုင်ငံသားတွေမကြာခဏသွားတာပဲနိုင်ငံသားဆရာဝန်တွေနဲ့ကုပါလားလို့ဆိုတော့ကျုပ်လဲစွစ်ဇာလန်တိုင်းပြည်မှာတော်တော်ကြာကြာသွားနေပြီးဆေးကုသခံယူခဲ့တယ်ဂျာမနီအင်္ဂလန်အမေရိကဂျပန်စတဲ့တိုင်းပြည်တွေမှာလည်းထိတ်တန့်ဆရာဝန်များနဲ့ကုသခဲ့တယ်ယောဂါဟာမပြောက်တဲ့အပြင်ပူဆိုးလာတယ်ဒါကြောင့်ကျုပ်အင်မတန်ကံကောင်းပါတယ်ဒီယောဂါသာကောင်းသွားရင်ကျုပ်လည်းတရားဓမ္မနဲ့လွဲမှာပဲ။ရန်ကုန်ပြန်ရောက်လာတော့ရင်းမိတဲ့တကယ်ချင်းတူကဆရာကြီးဥပခင်စီကိုညွှန်လိုက်တယ်။ဒါနဲ့ဆရာကြီးကိုသွားတွေ့တယ်။ဆရာကြီးဟာတည်ငြိမ်အေးချမ်းပြီးမေတ္တာဂရုဏာနဲ့ပြည့်ဝတဲ့သူတော်ကောင်းတစ်ဦးဖြစ်တယ်။ဆရာကြီးကိုတွေ့တာနဲ့သူတရားတင်နန်းကိုတက်ချင်စိတ်ပေါက်သွားတယ်။ဆရာကြီးကလည်းကောင်းပြီလူမျိုးမရွေးဘာသာမရွေးလာနိုင်တယ်လို့ပြောတယ်။ဒါနဲ့ကျုပ်ကခေါင်းကယောဂပျောက်ခြင်းလို့ဆိုတာကိုသွားပြောမိတယ်။ဒါနဲ့ကြားရောဆရာကြီးကဒီလိုဆိုရင်တော့မလာနဲ့တဲ့။သင်ဟာတရားဓမ္မကိုတန်ဖိုးကြအောင်လုပ်နေတယ်တဲ့။တရားဓမ္မဟာယောဂအမျိုးမျိုးပျောက်ရန်အတွက်မဟုတ်ဘူးတဲ့။စိတ်ကိုစင်ကြယ်အောင်လုပ်ဖို့ဘဝပေါင်းများစွာကစုဆောင်ခဲ့သောရုပ်ညံ့မှုများမှကင်းစင်အောင်လုပ်ဖို့ဖြစ်တယ်တဲ့။ဒါကြောင့်အဲ့ဒီရည်ရွယ်ချက်ဖြင့်သာလာရမယ်။စိတ်ကိုစင်ကြယ်အောင်ပြုလုပ်ရင်းနဲ့ဒီအတွက်ဖြစ်စည်းအနေနဲ့ကိုယ်ပေါ်မှာရှိတဲ့ယောဂလည်းကောင်းခြင်းကောင်းသွားမယ်။ဒါပေမဲ့ယောဂတစ်ခုခုပျောက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လာရင်တော့အကြောင်းထူးမှမဟုတ်ဘူးတဲ့။တရားဆက်ယုံတည်ထောင်တာဟာတရားရဖို့ဖြစ်တယ်။ကြံပတ်လိုခြင်းလို့တရားဆက်ယုံတည်ထောင်တာမဟုတ်ဘူး။ဘေးအတွက်ပစ္စည်းအနေနဲ့ကြံပတ်ကတော့ရမှာပဲတဲ့။ဒါနဲ့ကျုပ်လည်းကောင်းပြီကျွန်တော်လာပါမယ်။မှန်ကန်သောရည်ရွယ်ချက်ဖြင့်လာပါမယ်လို့ပြတိပေးခဲ့တယ်။အိမ်ရောက်တဲ့အခါမှာစိတ်ထဲမှာအကြီးအကျယ်ဝေဝဲလို့မရဖြစ်တယ်။အင်မတန်ဘာသာရေးတည်ယူတန်သောဟင်ဒူမိသားစုမှာမွေးဖွားလာတဲ့အတွက်ကလေးဘဝကလေးကသူများဘာသာကိုပြောင်းတာဟာအင်မတန်ဆိုးွားတယ်ကြောက်เสียကောင်းတယ်ကို့ဘာသာမှာပဲကိုသိရင်သိပါစေဆိုတာကိုစွဲနေအောင်သင်ကြားခံခဲ့ရတယ်အဲ့တော့အခုလည်းစိတ်ထဲမှာဘယ်လိုဖြစ်လဲဆိုတော့ဒီလူတွေဟာဗုဒ္ဓဘာသာတွေဖြစ်တယ်ငါတို့တရားကိုလည်းသူတို့ယုံတာမဟုတ်ဘူးအတ္တရှိတယ်ဆိုတာလည်းသူတို့မယုံဘူးငါသူ့စီကိုသွားလို့မဖြစ်ဘူးဆိုပြီးမသွားဘဲနေတယ်။ကျုပ်ကအင်မတန်ကံကောင်းခြင်းတော့လာအနေငယ်ကြတော့စမ်းကြည့်ခြင်းနဲ့စိတ်ဖြစ်ပေါ်လာတယ်။ဒါပေမဲ့စိတ်ထဲမှာတော့ငါဟာဟင်ဒူဘာသာကိုသာခိုင်မာစွာယုံကြည်သောသူအဖြစ်ဆက်နေမယ်လို့ဆုံးဖြတ်ထားတယ်။ဘယ်ဘာသာကိုမှအပြောင်းမခံဘူး။သူတို့တရားအားထုတ်နည်းကိုတော့သုံးကြည့်မယ်။ဘာဖြစ်မလဲကြည့်ရအောင်လို့စိတ်ထဲမှာဖြစ်ပေါ်တယ် တန်းနဲ့ဆရာကြီးဥပဖင်စီမှာတရားပွားထိုင်ကြည်ဆယ်ရက်လဲပြီးရောအင်မတန်ကောင်းမွန်သောတရားဓမ္မပါလားဆိုတာကိုသိရတယ်အစကတော့ကိုယ့်ကိုယ်ကိုဘာသာရေးသိကိုင်းဆိုင်တဲ့လူလို့ထင်ခဲ့တယ်သီလကတော့ခံလုံးပါတယ်ဒါပေမဲ့ဓမ္မဟာသီလတစ်ခုတည်းထက်အများကြီးအစ်မြင့်တယ်မာယွန်းသောထင်မြင်ယူဆချက်များကြောင့်အတ္တဆိုရင်အင်မတန်ကြီးခဲ့တယ်အခုကိုယ့်ကိုယ်ကိုသုံးသပ်လိုက်တော့မှအရင်ကမမြင်ခဲ့တဲ့စိတ်ရဲ့အမှောင်ခန်းကြီးကိုတွေ့ခဲ့တယ်ဒီအခန်းကြီးထဲမှာရုံညံ့မှုမျိုးစုံအနည်းအကျဉ်းမျိုးစုံရှိနေပြီသူတို့ဟာစတင်ထွက်လာတော့တာပဲကျုပ်ဟာအင်မတန်ကံကောင်းတယ်ပထမ10ရက်တင်နန်းမှာပင်တဟာငါအတွက်နိလမ္မန်ဖြစ်တယ်တဟာငါဆရာဖြစ်တယ်ဆိုတာကိုကောင်းစွာသိလာတယ်ငါဟာဟိုဒီပြေးနေစရာမလိုတော့ဘူးဒီနေရာဒီအချိန်မှာပင်အဖြေကိုပေးတဲ့နိလမ္မအင်မတန်သိပ်ပန်ချသောနိလမ္မဘာမှအယံယုံကြည်ခြင်းမရှိဘူးကိုတွေ့ခံစားရပြီးမှလက်ခံလို့ရတယ်ဒီလိုလမ်းမျိုးမှာဘာထင်ရောက်ထင်မှားဖြစ်เสียမှမရှိဘူးဆိုတာကိုသိလာတယ်ဒီလိုဆရာမျိုးနဲ့တွေ့ခဲ့ရတာလဲကျုပ်အင်မတန်ခံကောင်းတယ်ကျုပ်မိဘနှစ်ပါးဟာမြန်မာပြည်ကနေအိန္ဒိယသို့ထွက်လာကြပြီးနောက်ကျုပ်ရဲ့အမေဟာဆေးရောဂါတစ်မျိုးဆွဲကပ်တယ်သူဝိပဿနာအားထုတ်ဖို့လိုနေတယ်ဆိုတာကိုကျုပ်သိတယ်ဒါပေမဲ့လည်းအိန္ဒိယမှာတရားဖြတ်ပေးမယ့်လူဘယ်သူမှမရှိဘူးတရားအားထုတ်တဲ့နည်းမပြောနဲ့ဝိပဿနာဆိုတဲ့စကားလုံးတောင်မကြားဘူးကြတော့ဘူးကျုပ်ကိုအိန္ဒိယသွားဖို့ပါစပို့ထုတ်ပေးခဲ့တဲ့အတွက်မြန်မာအစိုးရကိုအင်မတန်ကျေးဇူးတင်တယ်အိန္ဒိယအစိုးရကိုလည်းကျုပ်ကိုဗီဇာပေးခဲ့တဲ့အတွက်အင်မတန်ကျေးဇူးတင်တယ်ပထမဦးဆုံး10ရက်တရားသင်တန်းကိုပုံပြီးမြို့မှာပေးခဲ့တယ်ကျုပ်ရဲ့မိဘနှစ်ပါးနဲ့တခြားလူတွေ12ဦးအားလုံး14ဦးကိုတရားပြခဲ့တယ်သိတဲ့လူတွေလည်းပါတယ်မသိတဲ့လူတွေလည်းပါတယ်ဒီလိုနဲ့မိဘကျေးဇူးကိုဆက်ခဲ့တယ်ဗုဒ္ဓကဟောကြားခဲ့တယ်မိဘတွေကိုတစ်သက်လုံးအလုပ်အကျွေးပြုလဲမိဘကျေးဇူးဟာဆက်လို့မကုန်ဘူးတဲ့မိဘကျေးဇူးကိုကုန်အောင်ဆက်ဖို့တနည်းပဲရှိတယ်တဲ့အဲ့ဒါကတော့အကယ်၍ကိုမိဘများဟာသီလမခိုင်လုံရင်သီလခိုင်လုံအောင်ကူညီရမယ်အကယ်၍သီလတော့ခိုင်လုံပါတယ်သမာဓိမရှိသေးရင်သမာဓိထူထောင်နိုင်အောင်ကူညီရမယ်အကယ်၍ပညာမရှိသေးရင်ပညာရအောင်ကူညီရမယ်နိဗ္ဗာန်ကိုမျက်မှောက်မပြုရသေးရင်ပြုရအောင်ကူညီရမယ်ဒါမှဂျေဇူးကိုတေချာကုန်အောင်ဆက်နိုင်တယ်တဲ့မိဘဂျေဇူးကိုကုန်အောင်ဆက်နိုင်ခဲ့တဲ့အတွက်ကျုပ်ကအင်မတန်ကံကောင်းပါတယ်ဒီဆယ်ရက်တင်တာလဲပြီးရောအေဟိပါတိကိုဆိုတဲ့ဓမ္မရဲ့ဂုဏ်တော်အရာဒီတင်နန်းမှာတက်ခဲ့တဲ့လူတွေကနောက်ထပ်တင်နန်းပေးပါဦးကျွန်တော်ကျမတို့ရဲ့မိတ်ဆွေဆွေမျိုးများလည်းတက်ချင်လို့ပါစသဖြင့်တောင်းဆိုကြတဲ့အတွက်တင်ဒန်းတစ်ခုပြီးတစ်ခုဆက်လက်ပေးသွားလိုက်တာဓမ္မဂင်္ဂာမြစ်လဲသူစတင်ပေါ်ထွန်းခဲ့တဲ့အတိုင်းပြည်မှာပြန်လည်စီးဆင်းရတယ်အိန္ဒိယသို့ထွက်ခွာလာတဲ့ဒီတစ်နှစ်ခွဲလောက်ကြာမှာဗောဓိကာယမှာတင်ဒန်းတစ်ခုပေးနေစဉ်ရန်ကုန်ကတန်ကျိုးတစ်ဆောင်လာတယ်ဆရာကြီးဥပခင်ကွယ်လွန်တယ်ဆိုတဲ့သတင်းဖြစ်တယ်အင်မတန်တုန်လှုပ်เสียကောင်းတဲ့သတင်းဖြစ်တယ်ဒါပေမဲ့လည်းဆရာကြီးတင်ပေးခဲ့တဲ့တရားဓမ္မကိုပဲနှလုံးသွင်းပြီးစိတ်တည်ငြိမ်စွာနဲ့စဉ်းစားတယ်ငါဟာမိဘကျေးဇူးနဲ့ဆက်ပြီးပြီငါကိုဘဝအစ်စ်ပေးခဲ့တဲ့ဆရာကြီးတကယ်ဘဝကိုပေးခဲ့တဲ့ဆရာကြီးရဲ့ကျေးဇူးကိုဘယ်လိုဆက်ရမလဲလို့စဉ်းစားတယ်ညတွေဟာမိခင်ညက်ကဥဥလိုက်တဲ့အခါမှာပထမအချိန်မွေးဖွားတယ်နောက်ဥတွေကထွက်လာတဲ့အခါမှာဒုတိယအချိန်မွေးဖွားတယ်ထို့အတူပဲလူတွေဟာမွေးလာတဲ့အချိန်မှာအဝိဇ္ဇာဆိုတဲ့အခွန်အုပ်ပြီးမွေးလာတယ်ဒီအခွန်ကွဲသွားပြီးကိုယ်ကိုယ်တွင်မှရှိတဲ့အမှန်တရားကိုမြင်မှသာလျှင် တကယ်မွေးဖွားလာတာဖြစ်တယ်ဆရာကြီးဟာ14နှစ်လုံးလုံးလည်းဖြစ်အပေါ်မှာမေတ္တာကရုဏာအဖြစ်အဝါဖြင့်တရားအဟာရကိုပေးကမ်းခဲ့တယ်ကျုပ်စီကဘာကိုမှပြန်လည်မပြောဘူးခဲ့ဘူးအဲ့တော့ဆရာကြီးကိုကျေးဇူးဆက်လို့ရတာတနည်းပဲရှိတယ်အစွန်အထည်လုံးဝမရှိတဲ့တရားနဲ့ပြည့်ဝတဲ့ဘဝမျိုးကိုနေရမယ်။နောက်တစ်ခုကဆရာကြီးရဲ့လူအင်စင်တာကိုဖြည့်ရမယ်။ဒါကဘာလဲဆိုရင်တရားဓမ္မရဲ့အင်ရှင်နိုင်ငံဖြစ်တဲ့အိန္ဒိယသို့ဓမ္မကိုပြန်ယူသွားဖို့ဖြစ်တယ်။သူကိုယ်တိုင်အိန္ဒိယသို့သွားပြီးအိန္ဒိယလူမျိုးများကိုတရားပြခြင်းတဲ့ဆန္ဒရှိပေမဲ့နိုင်ငံရေးအခြေအနေကြောင့်ပတ်စပို့မရခဲ့ဘူး။မြန်မာနိုင်ငံဟာဒီတရားရတနာကိုအိန္ဒိယကနေရရှိခဲ့တယ်။ဒါကြောင့်ဒီကျေးဇူးပြန်ဆက်ရမယ်လို့ယုံကြည်တယ်။ကျုပ်ပတ်စပို့ရတဲ့အခါမှာဆရာကြီးကအင်မတန်ဝမ်းသာတယ်။ Going ကတဲ့အိန္ဒိယကိုမင်းသွားမှာမဟုတ်ဘူးတဲ့။တရားဓမ္မသွားမှာလို့ပြောခဲ့တယ်။မြန်မာနိုင်ငံမှာတခုယုံကြည်ကြတာကတရားလက်ထက်ကနေသာသနာ့နှစ်ပေါင်း2500ကျတဲ့အခါမှာဒီတရားဓမ္မဟာအိန္ဒိယ၌ပြန်လည်အခြေခံလာပြီးဂျိုမာတစ်ဆင့်တစ်ကဘာလုံးလို့ပြန့်နှံ့မယ်ဆိုတာကိုယုံကြည်ကြတယ်။ဆရာကြီးကလည်းဒါကိုယုံကြည်တယ်။အခုဝိပဿနာနာရီစက်မောင်းတီးခေါက်ပြီလို့အမြဲပြောတယ်။သူ့ရဲ့ဆန္ဒကိုဖြည့်ရန်အတွက်ကျုပ်လည်းအတတ်နိုင်ဆုံးဖြူစင်သောဘဝကိုနေထိုင်မယ်။ကျန်တဲ့ဘဝတသက်တာမှာလည်းမေတ္တာကရုဏာကိုရှေ့ရှု၍သာဘာကူမှမမျှော်ကိုးဘဲလူအများကိုခူးညီမယ်အလုအကျွေးပြုမယ်လို့စိတ်ဆုံးဖြတ်လိုက်တယ်။ကျုပ်ရဲ့မိသားစုဟာလည်းအင်မတန်နားလည်တယ်ထောက်ထားတယ်ဒါကြောင့်လည်းကျုပ်ဒီလိုလုပ်နိုင်တာဖြစ်တယ်။နောက်မှအင်ကြောင်ရှင်တယောက်အနေနဲ့အလွန်ခက်ခဲမယ်။ဒီလိုဆုံးဖြတ်ပြီးတဲ့အခါမှာတောင်စိတ်ထဲမှာဘယ်လိုဖြစ်တယ်လဲလို့ဆိုတော့ဘာဖြစ်လို့သာသနာ2500မှာဓမ္မဟာအိန္ဒိယသို့ပြန်ရောက်ပြီးကမ္ဘာသို့ပြတ်မယ်လို့လူတွေကယုံကြည်ကြရတာလဲ။ဒါဟာဘာသာရေးခိုင်ခဏတစ်ခုခုရဲ့အယုံကြည်အတွေးခေါ်တစ်ခုလိုပဲ။ဘာမှသိပ္ပံနည်းကြတဲ့အကြောင်းရင်းလည်းမရှိဘူးလို့ပဲထင်နေတယ်။ဘာဖြစ်လို့သာသနာ2500ဖြစ်ရမလဲ2400မဖြစ်နိုင်ဘူးလား2600မဖြစ်နိုင်ဘူးလားလို့စိတ်ထဲမှာထင်မိတယ်ဒါပေမဲ့တကယ်စတင်တရားဖြန့်ဝေတဲ့အခါမှာဘာတွေ့ရလဲဆိုတော့ကျုပ်ဟာဒီလူဦးရေတန်ပေါင်းများစွာရှိတဲ့အိန္ဒိယနိုင်ငံကိုစရောက်လာတော့ကျုပ်တည်တဲ့လူအရေအတွက်ဟာတရားမကျော်ဘူးတရားသင်တန်းများစပေးတဲ့အခါမှာလူတွေဟာအယက်ရှိမျက်နှာမှလာကြတယ်။ဘာသာမျိုးစုံရှိကြတယ်။ရိုမန်ကက်သလစ်ဘုန်းကြီးများ၊မက်သီလရှင်များ၊ရာပေါင်းများစွာလာရောက်ကြတယ်။ဂျင်းဘုန်းကြီးနှင့်မက်သီလရှင်များ၊ဗုဒ္ဓဘာသာဘုန်းကြီးများ၊မွတ်စလင်များလာရောက်ကြတယ်။ကျုပ်ကလည်းသူတို့ရဲ့ဘာသာရေးအဆောက်အဦများတွင်တရားသင်တန်းများပေးရန်ဖိတ်ခေါ်ကြတယ်။ကလီများတွင်သင်တန်းများပေးခဲ့ဘူးတယ်။ဒီတင်တန်းများပေးနေတဲ့အချိန်မှာသူတို့လုံနေကြထုံထမ်းစင်လာဘာသာရေးအခမ်းအနားများကိုအားလုံးရပ်ထားကြတယ်။စောက်ကြနေတိုင်းမွတ်စလင်တရားရှိခိုးတာတောင်းရပ်ထားကြတယ်။ဝိပဿနာကိုသာအားထုတ်ကြတယ်။လက်ခံကြတယ်။ခရီးယာန်ချက်များတွင်တင်တန်းများပေးခဲ့တယ်။တခြားနိုင်ငံများမှထောင်ပေါင်းများစွာသောလူများလည်းလာရောက်ကြတယ်။အခုအချိန်ထိနိုင်ငံ80ကျော်ပြီဒီတရားသင်တန်းတွေပေးရင်လည်းပါရှင်းလာကြလဲဆိုတော့ဘယ်သူမှဝိပဿနာသင်တန်းကိုမတော်တဆရောက်မလာဘူးလာရတဲ့အကြောင်းရင်းအများကြီးတယ်အကြောင်းရင်းတစ်ခုကိုအင်မတန်ရှင်းလင်းစွာသိရှိရတယ်တချို့လူတွေဟာသင်တန်းကိုရောက်လာကြပြီးတရက်နှစ်ရက်အတွင်းမှာပင်ဒီလူတွေကငါကောင်းကောင်းသိတယ်လို့စိတ်ထဲမှာဖြစ်ပေါ်လာတယ်။ဟုတ်တယ်ကောင်းကောင်းသိတဲ့လူတွေဖြစ်တယ်။ဘဝပေါင်းများစွာကဒီလူတွေနဲ့အတူတရားအထုတ်ခဲ့ကြပြီးပါရမီအတူဖြည့်ခဲ့ကြတာဖြစ်တယ်။ကျုပ်တရားစရတဲ့နှစ်ဟာသာသနာနှစ်ပေါင်း2500ဖြည့်တဲ့နှစ်ဖြစ်တယ်။အဲ့တော့ဒီလူတွေဟာတရားပြန်လဲပွားများဖို့အချိန်တန်လာပြီဖြစ်တဲ့အတွက်ကြောင့်မလို့ ကျုပ်ဟာလည်းသူတို့ကိုတရားပြပေးဖို့ဖြစ်လာရတယ်တဏ္ဍာလာတက်ကြတဲ့လူတွေထဲမှာနှမျိုးနှစရှိတယ်တချို့ကတော့အရင်ဘဝတွေတုန်းကကုသိုလ်များပြုလုပ်ခဲ့ကြတဲ့အတွက်ဒီအကျိုးဟာဒီဘဝမှာတရားဓမ္မအစစ်အမှန်နဲ့တွေ့အောင်အထောက်အကူပြုသည်ဓမ္မမျိုးစစ်ကိုလာယူကြတာဖြစ်တယ်နောက်တစ်မျိုးကတော့အရင်ဘဝတွေကဓမ္မမျိုးစစ်ကိုရရှိပြီးဖြစ်တယ်အခုဘဝမှာတရားဓမ္မဆက်လက်ပွားများဖို့လာကြတာဖြစ်တယ်ဒီမျိုးစားထဲမှာပဲပါပါဒီတန်ဖိုးမဖြတ်နိုင်သောတရားဓမ္မယရနာကိုကြောက်ခဲသဖွယ်မလွင့်ပြစ်လိုက်ပါနဲ့ယူထားပါတင်းထားပါပွားများပါလူဘဝကိုကောင်းစွာအသုံးချပါအချွတ်တရားရအောင်ဒီတရားကိုအသုံးချပါလူအများအချွတ်တရားရဖို့အတွက်အသုံးချပါတရားဓမ္မရောင်ခြည်ဟာတစ်ကမ္ဘာလုံးမှာဆက်လက်ပြန့်ပွားပါစေ။ဆင်းရဲခြင်းအဝိဇ္ဇာအမှောင်တုကိုဖျောက်ဖျက်နိုင်ပါစေ။ဆင်းရဲဒုက္ခနှင့်တွေ့ကြုံနေရသောလူများအားလုံးတရားဓမ္မကိုတွေ့ရှိကြပြီးအချွတ်တရားရရှိကြပါစေ။တတဝါအားလုံးဖျော်ရွှင်ကြပါစေ။တတဝါအားလုံးအေးချမ်းကြပါစေ။ဘဝိတုတပ္ပမင်္ဂလံဘဝိတုတပ္ပမင်္ဂလံဘဝိတုတပ္ပမင်္ဂလံတာတုတာတုတာတု